ဟုတ်ကဲ့ဒေါက်တာစင်မောင်ထွေးအများသိကြတဲ့ဒေါက်ထွေးစေမခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့လကုန်မှာကြာရောက်ခဲ့တဲ့ကမ္ဘာဆက်လိတ်မတော်ရင်းနဲ့ဆက်ဆက်ပြီးပြီးခဲ့တဲ့ပတ်တုန်းကတော့ဆရာကြီးလူငယ်တွေရဲ့အခန်းကဏ္ဍကိုအဓိကထားပြောခဲ့တာမှာနိုင်ငံတကာမှာတော့ဒီလူငယ်တွေဥဆောင်ပြီးလုပ်တဲ့အားရစရာအားကျစရာလှုပ်ရှားမှုမျိုးတွေရှိလာတော့မြန်မာနိုင်ငံမှာရောဆရာကြီးဒီလူငယ်တွေအတွက်လက်ရှိဘယ်လိုအနေထားရှိတာကိုဒီနေ့အဓိကပြောမှာမို့ဘာကနေစရှင်းပြကြတယ်ဆရာကြီ
းဟုတ်ကဲ့မြန်မာနိုင်ငံမှာဆိုရင်တော့ဘုမ္မရင်းလင်းပြောရလို့ရှိရင်ဒီလက်ရှိအခြေအနေမှာဒီတောင်းရှိသူတွေပေါ့လေဥပမာကျွန်တော်တို့ပြည်သူ့တမားရေးဖောင်ဒေးရှင်းအနေနဲ့ဒီစေနဲ့ဆက်ကြည့်တုံးတုံးထွေးထွေးရေးကိုဒရိုက်မတ်လုပ်နေတဲ့ခါကျတော့ကျွန်တော်တို့တွေနဲ့လုပ်နေတာလေးလုပ်ပေးခဲ့ပါတယ်ဥပမာကျွန်တော်ဆိုလို့ရှိရင်ရန်ကုန်တက္ကသိုလ်မှာဒီစေနဲ့ဆက်ကြည့်အတွက်ပစ္စည်းသုံးစွဲခြင်းနဲ့ဒီ e-secret ဟော EST ပေါ့လေ non-spoken device သုံးစွဲခြင်းနဲ့ပတ်သက်ပြီးတော့တိတိကျကျပေါ့လေသွားပြီးတော့ဟောပြောပွဲတွေပေါ့လေရန်ကုန်တက္ကသိုလ်မှာသုံးချိန်တော့ကျွန်တော်လုပ်ခဲ့ပြီးဖြစ်ပါတယ်ဟောလူငယ်တွေကိုလည်းဒီ ESD နဲ့ပတ်သက်တဲ့ဥစ္စာတွေကိုဟောပြောပြီးဖြစ်ပါတယ်သူတို့လည်းလိုလိုလားလားနဲ့လက်ခံကြရတယ်နောက်တကအခုဆိုလို့ရှိရင်ကျွန်တော်တို့ research တွေပေါ့လေသုစေတနာတွေ survey တွေပြီးတော့လုံတုံးလုံဆဲရရှိပါတယ်ကျွန်တော်ညီမနိုင်ငံရဲ့ figure တွေကိုရနိုင်ဖို့အတွက်ဟိုရနိုင်တဲ့လောက်လုပ်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ survey တွေလုပ်တဲ့ project တွေဟိုလုံဆောင်နေတယ်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ project စီမံကိန်းတွေကနေပေါ့နော်ဆရာတို့အဓိကထူးထူးခြားခြားစပြီးတော့ဘာတွေ့ထားတာရှိလဲဆရာကြီ
းဟိုနမူနာအားဖြင့်ကျွန်တော်တို့ရန်ကုန်တမြို့ထဲမှာဒီ electronic ESD EC online ရနေရောင်းချနေတဲ့ဆိုင်ဝါ80ကျော်တော့ရှိတယ်။အဲ့လိုပြောကျွန်တော်လုပ်ထားကြည့်ပြီးရန်ကုန်တမြို့ထဲရှိတယ်။နေပြီးတော့မန္တလေးမော်ရမြိုင်လိုမြို့ကြီးတွေမှာဆိုတော့ကျင်လဲအားရောင်းချနေတာအများကြီးပါပဲ။ဒီလိုတိုင်းတန်းတွေလို့လောက်ရသေးပါလေ။အဲ့တော့လူငယ်တွေတော့ကျွန်တော်ပညာပေးတဲ့လူငယ်ကျွန်တော်ဟိုလုပ်တယ်နောက်တစ်ခါဟိုပြီးခဲ့တဲ့နှစ်ကမေလမှာပါပဲ။ချင်းပိုင်းမှာကျွန်တော်တို့မီဒီယာ၃ခုပေါ့၃ခုပေါ့လေကျွန်တော်ပါဝင်နော်ဆန်တော်ကြီးသတင်းစာကအေဒီတာတူရယ်နော်ကဖရီးလန့်စ်ဗီဒီယိုဂျာနယ်လစ်တူရယ်သွားရောက်ပြီးတော့ဝက်ခ်ရော့ထူတခဲ့ပါလေအဲ့ဒါကလည်း electronic spoken device ဒီသုံးစွဲခြင်းကြောင့်ဒီလူငယ်တွေဟိုအဲ့နဲ့ပတ်သက်တဲ့ဒီ knowledge တွေကိုပေးနိုင်ဖို့အတွက်ဘယ်လိုပေးမလဲဆိုတာကိုဒီမီဒီယာသမားတွေအနေနဲ့ပြန်လို့ပြန်ပြီးတော့ပြဖို့ဆိုပြီးတော့တက်ခဲ့ခြင်းဖြစ်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသတင်းစာတွေမှာဆော်မားရေးရမျိုးတွေမျိုးတွေကိုကျွန်တော်ပါဝင်သွားတက်ခဲ့လို့ဆိုတာထုတ်ထားတာမျိုးရှိခဲ့ပြီးပါတယ်ဆိုတော့လူငယ်တွေရဲ့ဟိုတုံ့ပြန်မှုအနေနဲ့ကတော့ဟိုအားလုံးဒီတဲ့အတိုင်းပဲဒီအချိန်မှာတော့သတင်းတော့ဒီအချိန်ရောဒီလောက်ပဲကျွန်တော်တို့တုံ့နိုင်ပါမယ်ဟိုသတင်းစကား knowledge ပေးဖို့နဲ့ information ပေးဖို့မဟုတ်လို့သတင်းစကားပေးဖို့လုံးနဲ့ဘာတွေလုပ်တင်နေစတာဘာကိုတုံ့နိုင်အောင်ကျွန်တော်တို့ပညာပေးတဲ့အစီအမံပဲရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလောလောဆယ်မှာဆရာတို့တွေ့ရှိထားကြရပေါ့နော်ဒီစေလိတ်နဲ့စေရကြီး30သူအနေထားဟိုလူငယ်ရလူကြီးပေါ့နော
်ဟုတ်ကဲ့
ဒီနောက်သေးဆုံးမှုအနေထားစေလိတ်တောက်ပြီးတဲ့သူရဲ့ဘယ်လောက်ရခဲ့လို့လောက်ကဟို
ဟုတ်ကဲ့
ဘယ်လောက်ထိချမ်းမကြီးထိခိုက်နေလဲပေါ့နော်အဲ့ဒီအချက်လက်လေးတွေရောလူငယ်တွေအားလုံးသိအောင်ဆရာဒီကနေ့ပြောပြလို့ရမှာ
ဟုတ်ကဲ့ကျွန်တော်တို့လောလောဆယ်နောက်ဆုံးလုပ်ထားတဲ့ဟိုနောက်ဆုံးဆိုတော့မှဒီ2020မတိုင်မီပေါ့လေအဲ့လိုပဲပြောကြပါလို့လုပ်ထားတဲ့စီးရင်စီးရင်အများကြီးမြန်မာနိုင်ငံမှာသတိနဲ့စေရကြည့်တဲ့ပစ္စည်းသုံးစွဲမှုကြောင့်ပြေဆုံးတဲ့ဥယျာ6000ခွဲလောက်ပေါ့လေ9000လောက်ပေါ့လေအဲ့ဒါနှစ်စဉ်ပြေဆုံးနေကြတာမို့လေဒါလူကြီးလူငယ်အကောအားလုံးပေါ့လေဒါကတော့လူထိခိုက်ပေနေတဲ့ဖြစ်ကပါနောက်တစ်ခါစီးပွားရေးကဆုံးရှုံးမှုရှိတယ်တစ်နှစ်ကို 2.4 trillion jets ပေါ့လေအမေရိကန်ဒေါ်လာဆိုပြီး 1.6 million ပေါ့အဲ့ဒါကျွန်တော်နိုင်ငံမှာနှစ်စဉ်ဆုံးရှုံးလျက်ရှိတဲ့ဖြစ်ကပါအဲ့ဒါကျွန်တော် GDP ရဲ့ 3.3% ရှိပါတယ်ဒါဆိုလို့ရှိရင်ဒီဝိုင်းရဆုံးရှုံးမှုဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီတိုင်းပြည်ရဲ့ GDP ရဲ့3.3%ခန့်လို့ဆိုတော့ဒါတော်တော်များတဲ့သဘောရှိတာပေါ့နော်ဒီစီးလေးကြောင့်ဆုံးရှုံးရတာ
ဟုတ်ပါတယ်အဲ့တော့
ဟုတ်ကဲ့
ဒီဥစ္စာတွေကကျွန်တော်တို့စီးလေးနဲ့ဆေးရည်ကြီးထွက်ပစ္စည်းသုံးစွဲမှုထိန်းချုပ်ရေး prevention အတွက်ကိုသုံးစွဲလိုက်မယ်ဆိုရှင်ဘလို့ဘာလို့ဘလို့သုံးစွဲလို့ဆိုတော့အခုကျွန်တော်တို့မီဒီယာကနေပြီးတော့ပြောတာမျိုးအပါအဝင်စီးလေးဖွင့်ကင်းစင်တဲ့ဇုံလေးထိထောင်ပေးတာမျိုးတွေပါအပါအဝင်လုတ်ပေးမယ်ဆိုရင်ကာကွယ်ရေးဘဏ်ကိုဗောက်ချပြီးလုတ်မယ်ဆိုလို့ရှိရင်အဲ့ဒီကာကွယ်ရေးဘဏ်ကိုသုံးဆွဲတဲ့ငွေတစ်ချက်ဖိုးသုံးဆွဲလို့ရှိရင်နော်2033အိမ်မှာတို့ကပြန်ပြီးတော့225ချက်ဖိုးပြန်မြတ်တယ်ဆိုပြီးတော့စီးပွားပြန်စင်ကကွက်ချက်ထားတာရှိပါတယ်နော်မရှုံးနဲ့ပြန်ဒီတိုင်းသွားနေရင်တော့ကျွန်တော်တို့ကသွားတယ်ဒါဆုံးရှုံးနေမှာစက်လိုက်သွားနေမှာပဲဒါတိလေးနဲ့ဆေးရကျတဲ့ပစ္စည်းသုံးဆွဲမှုကိုတိုးတက်ပြီးတော့ကာကွယ်တားဆီးလိုက်လို့ရှိရင်ရနိုင်မှာအကျိုးမြတ်ကိုပြောတော့ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီတိုင်းပြည်တစ်ခုလုံးအတွက်ကြည့်တာပြင်ပေါ့နော်နောက်ဒီမိသားစုတွေမှာရောဆရာကြီး ဆေးလိနဲ့ဆေးရွက်ကြီးတုံးဆဲမှုကြောင့်ထိခိုက်တာတွေကိုတွေ့ထားရလားဆရာ
ဟုတ်တယ်ဗျာဆေးလိတောက်ခြင်းကြောင့်နှီးနွယ်ပြီးဖြစ်ပေါ်တဲ့ယောဂါတွေကြောင့်ဆေးရုံတက်ရမယ်ဆေးရုံတက်လို့ရှိရင်ဆေးကုကတွေကိုပြီးဆေးကုကတွေကိုနဲ့တင်ကိုအဲယောဂါရှာရတာမျိုးအမှဓာတ်မှန်ရိုက်ဖို့ပြီးဖောက်ဖို့အတွက်ပစ္စည်းကရိယာတွေဟိုနိုင်ငံတော်ကပြည်ပြည်ပြည်ပြည်ကလည်းရင်းနှီးထားတာပါအဲငွေဝယ်ပြီးတော့ပစ္စည်းတွေဝယ်ထားတာပါအဲဒီပစ္စည်းအရင်းနှီးတွေရှိတယ်တော့သုံးဆွဲတဲ့ဆေးကစားတော့ဖြစ်လို့ရှိရင်ဖုတ်ကစားလို့ဖြစ်မှာလို့ရှိရင်သုံးဆွဲမဲ့ပစ္စည်းတော့ radiation ဓာတ်ရုံကြီးကိမဲ့ပြန်ဓာတ်ရုံကြီးကိနဲ့ဆက်အဲ့လိုမျိုးတွေကိုရင်းနှီးရပါတယ်ရင်းနှီးတဲ့ကုငွေတွေရှိပါမယ်ဟောမိသားစုတယောက်အတွင်းမှာလည်းအဲ့ဒီလူကဝင်ငွေရှိနေတဲ့ဦးစီးဖြစ်သူကဆေးရုံတက်ရပြီဆိုလို့ရှိရင်သူ့ရဲ့ဝင်ငွေကညော့သွားပါပြီသူ့ရဲ့မိသားစုဝင်ငွေညော့သွားပြီနောက်ထို့အပြင်သူကလုံးလုံးနေတဲ့အလုပ်ရှင်တွေမှာလည်းလုံးအားညော့သွားပြီနောက်သူကခွင့်ယူမယ်ဆေးခွင့်ယူမယ်ဆိုလို့ရှိရင်ဆေးခွင့်အတွက်လည်းပြေးရတဲ့အတွက်ကြောင့်အလုံးမလုံးရရစ်တည်များသွားပြီ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီမိသားစုဝင်ငွေထိခိုက်လာတဲ့အခါမှာနောက်ဆက်တွဲထိခိုက်လာတာတွေကိုဆရာတို့တွေ့ရှိထားသေးလားဆရာ
ဟောအဲ့ဒီအခါမှာကလေးတွေတဲ့ဟောသူမိသားစုရဲ့ရေဝင်ငွေကျသွားပြီဆိုလို့ရှိရင်တောင်းထားတဲ့တောင်းနေတဲ့ကလေးတွေရဲ့တောင်းစီးဒီဘက်မှာညှောသွားပြီဟောတိမ်လုံးတွေစားမဲ့တောင်းမဲ့အစားတော့ဈေးကလည်းချွေတာပြီဘောဆိုတော့အင်တော်ဦးစီးကိုစိတ်ကူပေးရတော့မှာဟုတ်အဲ့တော့အဲ့ဒီဆုံချုံတွေလည်းအများကြီးဖြစ်လာမှာဖြစ်ပါတယ်တက်တိုက်ပြီးတော့ဒီကလေးတွေရဲ့ညာကြီးကိုထိခိုက်သွားရတဲ့အတွက်ကြောင့်ကြောင်းထွက်လိုက်ရတာကြောင်းမနေနိုင်တာစာတော်ရဲသားနဲ့ကြောင်းမတက်ရတဲ့ဟာမျိုးတွေလည်းဖြစ်သွားနိုင်ပါတယ်။အာဆွေးတိတောက်တဲ့လူတယောက်ရှိနေခြင်းကြောင့်အဲ့ဒီမိသားစုမှာဆုံးရှုံးရမယ်လူမှုရေးနဲ့ပညာရေးစီးပွားရေးဆက်ဆံရဆုံးရှုံးမှုတွေဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။